မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရသာအစုအတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့နေဆက်ဒေတာတွေကိုတင်းရှောင်သွားသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူထားကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပေမဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းအပါအဝင်အဖမ်းဆီးခံထားရသလားနေရင်တွင်မှာပဲရှိနေသလားဆိုတော့ကိုရှင်းရှင်းလင်းလင်းမသိရတဲ့ရခင်အစိုးရအဖွဲ့အဆင့်မြင့်အရာရှိတွေလည်းရှိနေပါတယ်။တချိန်တည်းမှာပဲသမရယုံညွှန်ကြားမှုချုပ်ဦးစော်ထင်းဟာလည်းမူလတာဝန်တွေကိုဆက်လက်ထမ်းဆောင်နေတယ်လို့သတင်းတွေထွက်ခဲ့ပေမဲ့လက်တွေမှာအထိမ့်တိမ့်ခံထားရဆဲဖြစ်ကြောင်းလုံခြုံရေးအရာအမည်မဖော်လို့တဲ့အာဏာပိုင်တွေနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းနယ်ပြည်နယ်တွေကဝင်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးတာတွေရှိခဲ့ပြီးတချို့ကတော့နေအခြေချုပ်နဲ့ဆက်ပြီးထိန်းသိမ်းထားတာပါ။ကယားပြည်နယ်ဝင်ကြီးချုပ်ဟောင်း UL ဖောင်ရှူဟာလည်းနေဆက်ကိုတင်းရှောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ဆင်အာနာပိုင်းတွေရဲ့နောက်ဆုံးအကြိမ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကဒေါခင်ကြီးဖောင်ဒေးရှင်းမှာငွေကြေးအရှုပ်ရှင်းကိစ္စတွေရှိခဲ့ကြောင်းဝန်ခံခဲ့တဲ့ဆိုတော့ဗီဒီယိုမှတ်တမ်းတစ်ခုကိုတော့ထုတ်ပြခဲ့ပါတယ်။